မြန်မာနိုင်ငံမှာမကြခင်ကောက်ယူတော့မယ်လူဦးရေတကောင်စီးရင်ဟာဒီ IDP ဒုက္ခသည်တွေအတွက်တော့နစ်နာမှုတွေရှိနေတယ်လို့ကချင်ဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီကလည်းပြောပါတယ်အခုဒါနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေကြားထဲမှာရောဒီလိုတကောင်စီးရင်တွေနဲ့ပတ်သက်လို့ဘလို့တွေပြောဆိုနေကြတယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်နန္ဒာချမ်းကပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံတဝန်းတကောင်စင်းကောက်ယူမဲ့ကိစ္စလောလောဆယ်ရွှေဆိုင်ထားတဲ့ကြောင့်ပြောဆိုမှုတွေရှိနေပေမဲ့အစိုးရကတော့လာမယ့်မတ်လကုန်ကနေဧပြီလ10ရက်နေ့အထိမြန်မာနိုင်ငံအနှံ့မှာတကောင်စင်းကိုကောက်ယူသွားမယ်လို့ကြေညာထားတာပါဒီလိုကြေညာထားပေမဲ့လို့အစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အခုချိန်ထိညွှန်ကြားထားတာမျိုးတွေမရှိသေးဘူးလို့ဒုက္ခသည်ရဲရဲကော်မတီတွေကပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံငြိမ်းချမ်းရေးမရသေးတဲ့ကာလမှာအခုလိုသံကောင်းစရင်ကောက်ယူမှုတွေကဒုက္ခသည်တွေရဲ့ရတဲ့နဲ့အခွင့်အရေးတွေကိုဆုံးရှုံးနိုင်တယ်လို့လိုင်စာအခြေဆိုင်ကချင်ဒုက္ခသည်များကုညီကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးတွဲပီစာကပြောပါရယ်
။ဒါကျွန်တော်တို့စစ်ပေးဒုက္ခတွေဆိုတော့ကုဒေတာကုရဲ့ဂျွာမှာပြန်ဖို့ဆိုတော့လုံရှုံမှုရှိမှကျွန်တော်ပြန်နိုင်မယ်အရှင်နဲ့သံကောင်းစင်းနဲ့ပတ်သက်ပြီးမှတော့ကျွန်တော်ဘာမှစဉ်းစားတာမရှိပါဘူး။ကျွန်တော်အမြင်ပေါ်လေတာIDP ကာလာမှာကျွန်တော်တို့တကောင်စင်းလောက်လာလို့ရှိရင်ကျွန်တော်တို့အတွေ့ရောနစ်နာမှုအများကြီးရှိတယ်လို့ကျွန်တော်ဒီလိုပဲယူဆရတယ်။ဘာလို့ဆိုတော့ IDP ကနေကုရက်ဂျူဟာမှာကုပိုင်ဆိုင်တဲ့နေနဲ့အင်ဒီယောစင်းထဲလို့သူတို့လက်ခံမလားအဲ့ဒါတွေအများကြီးရှိတယ်ဒါကြောင့်မို့ကျွန်တော်တို့ IDP မှာစင်းကောက်ရင်တော့ကျွန်တော်နစ်နာမှုတော့အများကြီးရှိနေပါတယ်။
လာဒူဒုက္ခသည်ဥယေတိမ့်နဲ့ချီရှိတဲ့ထိုင်းနယ်စပ်တလျှောက်ဒုက္ခသည်စခန်းတွေမှာလည်းဒီတကောင်စင်းကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘသူကမှပြောဆိုလာတာမရှိသေးဘူးလို့ကရင်ဒုက္ခသည်ရေးရာကော်မတီဥက္ကဋ္ဌဥရောဘတ်ထွေးကလည်းပြောပါတယ
်ဒုက္ခသည်စခန်းကတော့ကျွေးရလာကောက်ဖို့အတူတူလာလက်စီလည်းမရှိဘူးအဲ့ဒီကိစ္စနဲ့ပတ်သက်လာတော့ကျင်းပြောတော့ကျွန်တော်တို့ဒုက္ခစခန်းလည်းဘာမှညွှန်ကြားချက်တခုမှမလာဘူး
အရင်ကတော့ဒီတကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီး KNU ကရင်မျိုးသားစည်းရုံးကနေသူတို့ထိန်းချုပ်ရာနေမြေမှာရှိတဲ့လူတွေကိုသူတို့ကိုယ်တိုင်ကောက်ယူခွင့်ပြုဖို့အစိုးရကိုတောင်းဆိုထားခဲ့တာပါ။ထိုင်းနယ်စပ်တလျှောက်မှာဆိုရင်ကရင်ဒုက္ခသည်စခန်းစုစုပေါင်း9ခုထိရှိပြီးဒုက္ခသည်ဥယေကတော့ 13,000 ကျော်ရှိတယ်လို့ဆိုပါတယ်။ဒါအပြင်တခြားတိုင်းဒေသဒုက္ခသည်စခန်းတွေလည်းရှိနေတာဖြစ်ပါတယ်။တခါထိုင်းနိုင်ငံရောက်မြန်မာရွှေပြောက်အလုပ်သမားတွေကြားမှာတော့တချို့လေဒီတကောင်စင်းကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးပြန်သင့်မပြန်သင့်ဒွိဟဖြစ်နေကြတယ်လို့ FDUB မြန်မာနိုင်ငံအလုံသမားသက်မကများအဖွဲ့ချုပ်ကပြောပါရယ်ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကအလုံသမားရေးတာဝန်ခံဦးကျော်ကျော်လွင်ကတော့မြန်မာအလုံသမားတွေအနေနဲ့ပြန်စရာမလိုတဲ့အကြောင်းသူတို့ကိုပြောဆိုထားတယ်လို့ FDUB မဟာချိုင်ဒေသတာဝန်ခံကိုဖိုးခွားကပြောပြပါရယ
်တကောင်စင်းကတော့ဦးကျော်ကျော်လည်းတို့ပြောတာပါနော်ကိုကမြန်မာနိုင်ငံသားဖြစ်တယ်မြန်မာနိုင်ငံသားဖြစ်ရတာနဲ့ကိုကပြည်ပမှာဒုက္ခစားသောက်နေတယ်မြန်မာပြည်မှာဟိုဘောဘယ်လိုပြောမလဲမြန်မာပြည်မှာမိသားစုဝင်တွေတန်ခဲ့တယ်လို့ပြောတယ်သူတို့ကနေပြီးတော့မဖိမ့်ပေးလို့ရတယ်ပေါ့နော်အဲဒီသံဃာစင်းစင်းကိုဖိမ့်ပေးလို့ရတယ်ဆိုတဲ့နေထားလေးတော့ရှိပါတယ်အဲ့ဒါလေးရောကျေကျေကျက်ကျက်တကယ်မသိတဲ့သူတွေကတော်တော်များနေတယ်လေချိုးကြတော့မြန်မာပြည်ကြံရမယ်ငါတို့ကကြံရတော့မယ်သံဃာစင်းကိုအဲ့ဒီလိုတော့များတယ်အဲ့ဒီမျိုးပြောတဲ့သူတွေ
မက်စလာကုံကနေဧပြီလ10ရက်နေ့အထိကောက်ယူမဲ့ဒီတကောင်စင်းအစီအစဉ်ဟာဆိုရင်နှစ်ပေါင်း30ကျော်ကာလအတွင်းမှာပထမဦးဆုံးအကြိမ်ပြန်လည်ကောက်ယူမှုလည်းဖြစ်ပါရဲ့ရှင်